ဆက်တရက်နေ့တရက်ပြီးတရက်နဲ့ဒီဆယ်ရက်ဓမ္မသင်္ကန်းရဲ့အဆုံးကိုရောက်လာပြီ။စအလုပ်လုပ်ကြတော့ကကိုကိုကိုဒီတရားအားထုတ်ရင်းမှာအနှင်းခဲ့ကြတယ်။ဒါပေမဲ့ဒါဟာဒီဆယ်ရက်အတွက်သာအနှင်းခဲ့တာဖြစ်တယ်။အခုကိုသာကိုဆရာဖြစ်သည်။ဓမ္မဆရာကကိုကိုကိုအားကိုးတတ်အောင်သာသင်ပေးသည်။အိမ်ပြန်သွားတဲ့အခါမှာဒီမှာတက်ခဲ့တဲ့ညတွေကိုအေးအေးဆေးဆေးပြန်လဲသုံးသပ်ကြည့်ပါ။ယုတ်တိရှိသလားအတိတ်ပဲရှိသလားလက်တွေ့ကျသလားဆိုတာကိုစဉ်းစားပါ။ဒုမှသာရင်လက်ခံပါ။ဒါတွေမကဘူး။ငါအဲ့အတွက်တကယ်အကျိုးရှိမှသာလက်ခံပါ။နောက်တစ်ခုကငါတက်ခဲ့တဲ့ညကိုငါလက်ခံမယ်ဆိုရင်ဒါဟာတခြားသူတဦးတယောက်ကိုထိခိုက်စေမလားအကျိုးရှိစေမလားဆိုတာကိုစဉ်းစားပါဒီအချက်၃ချက်နှင့်ပြည့်စုံလျင်ဉာဏ်ရှိတဲ့လူတယောက်ဟာလက်ခံမှာပဲဒါပေမဲ့လက်ခံတာဟာလည်းအသိဉာဏ်အစစ်၌သာမဖြစ်သင့်ဘူးယုံကြည်ကိုးစားမှုအစစ်၌သာမဖြစ်သင့်ဘူးကိုယ်တွေ့အစ်စ်၌လက်ခံရမယ်ဆိုလိုတာကတရားနှင့်ပြည့်ဝသောဘဝမျိုးကိုနေရမယ်နေ့စဉ်ဘဝမှာဓမ္မကိုအသုံးချပါဒီနားလည်မှုဖြင့်ကိုယ်သဘောနဲ့ကိုယ်တရားဓမ္မမှာအနှင်းမယ်အချိန်အကအသက်မရှိတစ်သက်တာလုံးအတွက်အနှင်းမှာဖြစ်တယ်ဓမ္မကိုနေ့စဉ်မှာအသုံးမချနိုင်ပါကဓမ္မဟာကိုယ်အတွက်အကျိုးမရှိဘူးအားထုတ်မှုအပိုင်းကသာလျှင်အသိဉာဏ်ပေးတာဖြစ်တယ်။ညနေဘက်ဓမ္မဟောကြားချက်များဟာတရားအားထုတ်နည်းနဲ့ပတ်သက်လို့မရှင်းတာတွေကိုရှင်းဖို့အတွက်အင်မတန်အရေးကြီးပါတယ်။လက်တွေ့ပိုင်းကိုရှင်းပြရင်းနဲ့စာတွေ့ theory အပိုင်းကလည်းပေါ်လာသည်။တချို့သင်တန်းသူသင်တန်းသားတွေဟာမိမိတို့ရဲ့ထုံးတမ်းစဉ်လာအမျိုးမျိုးယုံကြည်မှုအမျိုးမျိုးရှိကြတဲ့အတွက်အချို့သော theory အစိတ်အပိုင်းများကိုလက်မခံနိုင်ကြဘူးဖြစ်ကြတယ်။ကိစ္စမရှိပါဘူး။လက်မခံနိုင်တဲ့ theory အပိုင်းများကိုဖေးဖယ်ထားလိုက်ပါ။နောင်ကိုလက်ခံလာနိုင်တဲ့အခါကျမှလက်ခံပါ။လက်တွေ့အားထုတ်မှုကသာကိုယ့်ကိုအကျိုးကျေးဇူးပေးမှာဖြစ်တယ်။ theory အားလုံးကိုလက်ခံထားပြီးအားမထုတ်လို့ရှိရင်ဘာမှအထောက်အကူမဖြစ်ဘူး။ဓမ္မဆရာကတော့လက်တွေ့အားထုတ်နေတယ်မကဘူး theory အပိုင်းကိုပါသင်ပေးတယ်မြတ်တာဂယုဏအပြည့်အဝဖြင့်ပေးတယ်ဒါမှလက်တွေ့အပိုင်းမှာလဲဘာမှနားမလဲတာမရှိအောင်တန်တရားမရှိအောင်ဖြစ်တယ်အမေလုပ်တဲ့လူဟာအင်မတန်အရသာရှိတဲ့နှုတ်သမင်းကိုချက်ပြီးကလေးကိုကျွေးတော့မစားချင်ဘူးဘာဖြစ်လို့လဲဆိုတော့ဒီပကဟာငါပကမဟုတ်လို့မစားချင်ဘူးဒါဟာဘာနဲ့တူလဲဆိုတော့ငါဘာသာမဟုတ်လို့ငါတို့ယုံကြည်တဲ့ထုံတန်းစင်လာဘာသာရေးအခမ်းအနားများမဟုတ်လို့ဆိုတဲ့သဘောမျိုးပဲဒီပကကိုလက်ခံသည့်တိုင်အောင်နောက်မစားချင်တဲ့အကြောင်းတစ်ခုကဒီလိုသမင်းထဲမှာခဲလုံးအမဲပါနေလို့တဲ့အဲ့တော့အမေလုပ်တဲ့လူကဒါဟာခဲလို့မဟုတ်ပါဘူးအမွေးမသာဖာလာသေးတာဖြစ်ပါတယ်စားလို့ရပါတယ်ဆိုရင်မစားဘူးအဲ့တော့ကောင်းပြီဒါကိုမစားခြင်းရင်ဒီခဲလုံးကိုဖယ်ပလိုက်ဒါမပါပဲစားဆိုလည်းမရဘူးအဲ့တော့ဒီကလေးကအယူလိုပဲနှုတ်သမင်းတစ်ပကံလုံးကိုထွင့်ပြစ်လိုက်တယ်ဒါဆိုရင်အလုံးဆုံးရှုံးပါပဲ theory အစိတ်အပိုင်းနဲ့ပတ်သက်လို့လက်ခံလို့ရတာပဲလက်ခံလက်ခံလို့မရတဲ့အပိုင်းကိုဖယ်လိုက်။နောက်ကိုလက်ခံရင်လက်ခံလာနိုင်လိမ့်မယ်။ဒါပေမဲ့လက်တွေ့အပိုင်းနဲ့ပတ်သက်လို့ကတော့ဘာကိုမှဖယ်ပြစ်လို့မရဘူး။အားလုံးကိုလက်ခံရမယ်။ဘာလူမျိုးဘာဘာသာပဲဖြစ်ဖြစ်သီလကိုဘယ်လိုကန့်ကွက်နိုင်တယ်လဲ။သမာဓိကိုဘယ်လိုကန့်ကွက်နိုင်မလဲ။ပညာကိုဘယ်လိုကန့်ကွက်နိုင်မလဲ။ဒီသုံးခုဟာလူတိုင်းလက်ခံနိုင်တယ် တလောကလုံးအတွက်ဖြစ်တယ်ဓမ္မကိုလက်တွေ့အသုံးချခြင်းဖြင့်သာအကျိုးကျေးဇူးများကိုရတာဖြစ်တယ်ပုံမြင်တစ်ခုပြောရမယ်ဆိုရင်အင်မတန်ပညာတတ်တဲ့ပမောက္ခတူဟာကိမောနဲ့ခရီးထွက်လာတယ်သူဟာလူငယ်ဖြစ်တယ်ဘဝမှာသိမြင့်ချက်သေးဘူးဒီသင်္ဘောထဲမှာလဲပညာမတတ်တဲ့သင်္ဘောသားအဖိုးကြီးတယောက်ပါလာတယ်ဒီအဖိုးကြီးဟာပမောက္ခရဲ့အခန်းထဲကိုမကြမကြလာပြီးပမောက္ခရဲ့ဟောပြောချက်များကိုနားထောင်ပြီးအင်မတန်ပညာရှိတဲ့လူပါလားဆိုပြီးအားကျတယ်ဒီနေ့အဖိုးကြီးကိုပမောက္ခကမေးတယ်အဖိုးကြီးခင်ဗျာ geology ဘူမိဗေဒသင်ဘူးသလားတဲ့ဘူမိဗေဒဆိုတာဘာလဲဆရာလို့မေးတော့ကဘာမြေကြီးကိုလေ့လာတဲ့အတတ်ပညာဖြစ်တယ်လို့ပမောက္ခကပြောတယ်အဲ့တော့ဟာမသင်ခဲ့ရပါဘူးကျွန်တော်စာမတတ်ပါဘူးလို့ဖြေတယ်အဲ့တော့ပမောက္ခကအဖိုးကြီးသင်ဟာသင်ရဲ့ဘဝရဲ့လေးပုံပုံတစ်ပုံကိုဖြုံးခဲ့တယ်တဲ့အဖိုးကြီးကလည်းဒီလိုပညာရှိတဦးကပြောရင်ဟုတ်မှာပဲငါဘဝရဲ့လေးပုံပုံတစ်ပုံကိုငါဖြုံးခဲ့တယ်ဆိုပြီးစိတ်မကောင်းဖြစ်နေတယ်နောက်တစ်နေ့ဟောပြောချက်တွေပြီးမှပမောက္ခကအဖိုးကြီးကိုမေးပြန်တယ်အဖိုးကြီး oceanology အာနဝဗေဒကိုလေ့လာခဲ့သလားတဲ့ဒါပါလဲလို့မေးတော့ပင်လယ်သမုဒ္ဒရာတွေကိုလေ့လာတဲ့ပညာဖြစ်တယ်တဲ့အာမသင်ခဲ့ရပါဘူးဘာသိပ္ပံပညာမှမသင်ခဲ့ရပါဘူးလို့အဖိုးကြီးကဖြေတယ်အဲ့တော့ပမောက္ခကအဖိုးကြီးသင်ဟာသင်ဘဝရဲ့တဝက်ကိုအချိန်ဖြုန်းခဲ့ပြီလို့ပြောတယ်တတိယနေ့ကျတော့ပမောက္ခမေးပြန်တဲ့အဖိုးကြီးကိုအဖိုးကြီးသင် meteorology မိုးလေဝသဗေဒကိုလေ့လာခဲ့သလားလို့မေးတော့အဖိုးကြီးကဒါပါလဲလို့မေးတော့အာဒါဟာရေလေမိုးကောင်းကင်ရာသီဥတုကိုလေ့လာတဲ့ပညာဖြစ်တယ်ဆိုအဖိုးကြီးကမသင်ခဲ့ရပါဘူးလို့ပြောတယ်အဲ့တော့ပမောက္ခကအဖိုးကြီးသင်ဟာသင်ဘဝရဲ့လေးပုံပုံသုံးပုံကိုဖြုံးကြည့်ခဲ့ပြီလို့ပြောတယ်သင်ဟာကဘာမြေကြီးပေါ်မှာနေနေပြီးဘူမိဗေဒကိုလည်းမလေ့လာထားဘူးသမုဒ္ဒရာပင်လယ်ထဲမှာအမြဲခရီးသွားနေပြီးအန္တဝါဗေဒကိုလည်းမလေ့လာထားဘူးလေမိုးတွေကိုနေ့စဉ်ကြုံတွေ့နေရပေမဲ့မိုးလေဝသဗေဒကိုလည်းမတတ်ဘူးဒီလိုပြောတော့အဖိုးကြီးလည်းစိတ်မကောင်းဖြစ်နေတယ်နောက်တစ်နေ့မှာအဖိုးကြီးကပမောက္ခအခန်းထဲကိုရောက်လာပြီးတော့အာဆရာဆီမိုလော်ဂျီယေကုဗေဒကိုလေ့လာထားသလားလို့မေးတယ်။ဆိုလိုတာကတော့ခင်ဗျာယေကုတတ်သလားပေါ့လေ။အဲ့တော့ပမောက္ခကမကူးတတ်ဘူးလို့ပြောတော့အဖိုးကြီးကဒါဆိုရင်တော့ sorry ပဲဆရာ။သင်ဟာသင်ဘဝတစ်ခုလုံးကိုဖြုံးပြခဲ့ပြီ။အခုသင်ဘောပြတ်နေပြီ။သင်ဘောမြုပ်တော့မယ်။ယေကုတတ်တဲ့လူတွေကတော့တစ်ဖက်ကမ်းရောက်အောင်ကူးသွားမှာပဲ။မကူးတတ်တဲ့လူတွေကတော့နင့်မှာပဲတဲ့။ကဘာပေါ်မှာရှိတဲ့ဒေတာတွေအားလုံးကိုသင်နေပေမဲ့ရေကူးဗေဒကိုမတတ်ရင်ဘာမှအကျိုးမရှိဘူးဒီဒုက္ခဆင်းရဲခြင်းပင်လယ်ကိုကူးပြီးတစ်ဖက်ကမ်းသို့ရောက်အောင်ကူးဖြတ်ရမယ်ဒါကြောင့်ရေကူးဗေဒကိုတတ်ရမယ်ရေကူးဗေဒကိုလည်းဟောပြောပွဲများကိုနားထောင်ရင်းစာအုပ်များကိုဖတ်ခြင်းဖြင့်သာလေ့လာပြီးရေကူးမသိရင်ဘယ်လိုမှအထောက်အကူမပြုဘူးယေကုဗေဒဟာတရားဓမ္မရဲ့လက်တွေ့အားထုတ်တဲ့အပိုင်းဖြစ်တယ်ဒီဆယ်ရက်မှာဒါကိုအားထုတ်ခဲ့ကြတာဖြစ်တယ်ဆယ်ရက်ဟာအင်မတန်တူတောင်းနေဆယ်ရက်မှာတတ်ခဲ့သမျှဟာအင်မတန်နည်းသေးပေမဲ့အင်မတန်အရေးကြီးပါတယ်တင်းရဲ့သောခြေလှမ်းဖြစ်ပေမဲ့မှန်ကန်သောခြေလှမ်းမှန်ကန်သောအရက်တို့မှန်ကန်သောလမ်းပေါ်မှာရှောက်ခြင်းဖြစ်တယ်အင်မတန်ရှည်သောလမ်းဖြစ်သည်အခုဒီမှာအားထုတ်ခဲ့သမျှဟာအစ်စ်ပြိုးလိုက်ပြီးပြိုးပင်ကလေးစထွက်လာတာပဲရှိသေးတယ်သူ့ပပလည်းမှာခြံစည်းရုပ်ခတ်ထားမှကျွဲနွားလာစားလို့မရဘူးရေလောင်းပေးရမယ်နေရောင်ကြီးလဲလိုတယ်ပြင်းထန်သောနေမှလည်းအကာအကွယ်လိုတယ်တစ်ပင်ကြီးဖြစ်လာပြီးအမြင်များလည်းနှဆိုင်လာတဲ့အခါမှာတော့ဘာမှလုပ်ပေးစရာမလိုတော့ဘူးခြံခတ်ထားစရာလည်းမလိုတော့ဘူး ဒီအပြင်သူကကိုယ့်ကိုပြန်အလုပ်ကျွေးပြုသည်အရေးအသေးများပေးမယ်အခုဒီဆယ်ရက်အတွင်းမှာထွက်လာတဲ့အပင်လေးကိုဖြည့်ဆည်းဖို့လိုတယ်ခြံခတ်ထားတယ်ဆိုတာကဘာလဲဆိုရင်ကိုအိမ်ပြန်ရောက်သွားတဲ့အခါမှာကိုမိသားစုပတ်ဝန်းကျင်အတိုင်းအဝိုင်းဆွေမျိုးမိတ်ဆွေကဟာများကဘယ်သွားတာလဲဘာလုပ်တာလဲလို့မေးကြမယ်ဒီအခါမှာဘာမှဖုံးကွယ်မထားပဲပြောပြရုံပဲဒီအခါမှာတချို့လူတွေကနင်တော့လူများဘာသာကိုအပြောင်းခံရတာဖြစ်တယ်စသဖြင့်ပြောကြတဲ့အခါမှာကိုကလည်းတရားမှသိမ်မရင်ချက်သေးတဲ့အတွက်ကြောင့်ကြောက်လန့်ပြီးတရားမထိုင်တော့ဘူးဖြစ်တတ်တယ်ဒါဆိုရင်ကျွဲနွားကကစ်တင်ကိုစားပစ်လိုက်တာနဲ့အတူတူပဲကိုကခြံခတ်ထားပြီးငါအားထုတ်တာမှန်သမျှဟာဒီဝန်းကျင်အတွင်းမှာသာဖြစ်တယ်ဒီကျန်အတွင်းမှာလဲသီလရှိတယ်ငါသီလထိန်းတာကိုနင်တို့ဘာကန့်ကွက်တယ်လဲသမာဓိရှိတယ်ငါစိတ်ကိုယ်ကိုငါထိန်းချုပ်နိုင်အောင်စူးစမ်းတယ်ဒါဟာလဲဂိုဏ်းဂဏအလုပ်မဟုတ်ဘူးထွက်တဲ့ဝင်ချက်ကိုရှုမှတ်ခြင်းဖြင့်စိတ်ကိုထိန်းချုပ်တယ်ဒါဟာလောကဓာတ်တစ်ခုလုံးနဲ့ဆိုင်တယ်အဲ့တော့သင်တို့ဘာကန့်ကွက်เสียရှိတယ်လဲနောက်တစ်ဆင့်ကပညာရှိတယ်ကိုယ်ပညာကိုကိုထူထောင်တယ်စိတ်ထဲမှာရှိတဲ့ဉာဏ်များမှုများကိုဖယ်ရှားပြေးပြီးစိတ်ကိုကောင်းမွန်သောအရေးအချင်းများဖြင့်ပြေဝအောင်ပြုလုပ်သည်အသုံးပြုတဲ့လက်နက်ကိရိယာဟာလဲဂိုင်းကနနဲ့ဘာမှမဆိုင်ဘူးလောကဓာတ်တစ်ခုလုံးနဲ့ဆိုင်တဲ့ခံစားမှုဝေဒနာများသာဖြစ်တယ်သင်တို့ဘာကန့်ကွက်မှုရှိတယ်လဲအဲ့တော့ဒီလိုသာလျှင်ပြန်ပြောပြပြီးဝန်ချံခတ်ထားရမယ်ဓမ္မအစစ်အမှန်ရဲ့လက်တွေ့အပိုင်းနဲ့ပတ်သက်လို့ကတော့ဘာကန့်ကွက်မှုမှရှိနိုင်စရာအကြောင်းမရှိဘူးဒီသီလသမာဓိပညာနဲ့ဘာမှမဆိုင်တဲ့ထုံးတမ်းစဉ်လာဘာသာရေးအခမ်းအနားများဟာဒီဝန်ချံရဲ့အဖြစ်မှသာရှိတယ်ဒါဆိုရင်ဒီအပင်ကလေးဟာလည်းလုံခြုံပြီးမနေ့တစ်ခါညတစ်ခါရေလောင်းပေးရုံပဲမနေ့တစ်နာရီညတစ်နာရီတရားထိုင်ဖို့အင်မတန်အရေးကြီးပါတယ်ကိုယ်နဲ့သင့်လျော်တဲ့အချိန်ကိုရွေးပြီးအဲ့ဒီအချိန်မှာပဲအမြဲကြိုးစားပြီးထိုင်ပါနေရာတနေရာအိမ်မှာရွေးပြီးအဲ့ဒီနေရာမှာပဲထိုင်ပါအိမ်ကောင်းတဲ့တူအနေနဲ့အချို့နေ့တွေမှာဒီချိန်ဒီနေရာမှာပဲထိုင်ဖြစ်ချိန်မှာထိုင်ဖြစ်မယ်ဒါပေမဲ့လည်းဒီနှစ်နာရီကိုတော့ထိုင်ဖြစ်အောင်ထိုင်ရမယ်အင်မတန်အရေးကြီးတယ်ဒီ24နာရီအတွင်းမှာတစ်ခါထိုင်ရင်တစ်နာရီနှစ်ခါထိုင်ရမယ်မထိုင်ရင်စစ်ပင်ကိုရေမလောင်းတာနဲ့အတူတူပဲစစ်ပင်သေးမှာပဲတချို့တွေကငါ့မှာတာဝန်တွေအများကြီးရှိတယ်အလုပ်အင်မတန်များတဲ့အတွက်ဒီနေ့ကို2နာရီမထိုင်နိုင်ဘူးလို့ပြောကြတယ်အစမှာတော့ခက်ခဲမယ်လို့ထင်ရတယ်ဒါပေမဲ့အခုသင်တန်းမှာလည်းတနာရီအတိတ်ခံနဲ့ထိုင်ရတယ်ဒီလိုပဲအိမ်မှာလည်းငါဘာကြီးဖြစ်နေနေမနေ့တနာရီညတနာရီတစ်နှစ်ပြည့်အောင်ထိုင်မယ်လို့အတိတ်ခံလုပ်ပါဒီနှစ်လောက်ကြာတဲ့အခါမှာအင်မတန်လွယ်လာတယ်ဒါဟာကိုယ့်ဘဝရဲ့သဘာဝဖြစ်လာတယ်ဘာမှအထူးကြိုးစားနေစရာမလိုတော့ဘူးအပြင်းအထန်ခင်မာတယ်ငါဟာအချိန်ဖြုံးနေတာမဟုတ်ဘူးဆိုတာသိလာနိုင်တယ်တညခုနှစ်နာရီအိပ်နေကြလူဟာ6နာရီပဲအိပ်ဖို့လိုတာကိုတွေ့လာတယ်တညခု6နာရီအိပ်နေကြလူဟာ9နာရီပဲအိပ်ဖို့လိုတာကိုတွေ့လာတယ်တညရီဟာအိပ်တဲ့အချိန်တည်းကလွယ်လွယ်လေးထွက်လာပါလိမ့်မယ်နောက်တစ်ခုကကိုယ့်ရဲ့အလုပ်လုပ်နိုင်စွာဟာအင်မတန်ကောင်းမွန်တိုးတက်လာတာကိုတွေ့ရမယ်အရင်တုန်းက7နာရီအလုပ်လုပ်ရင်အလုပ်အတော်အတန်ပဲပြီးတယ်ပြီးတော့လဲမောပန်းတယ်အခုဒီအလုပ်ပမာဏကိုပဲ9နာရီနဲ့ပြီးအောင်လုပ်နိုင်တယ်6နာရီနဲ့ပြီးအောင်လုပ်နိုင်တယ်ပြီးတော့လဲလန်းလန်းဆန်းဆန်းနဲ့ဆက်လက်အလုပ်လုပ်နိုင်တာကိုတွေ့ရမယ်အင်မတန်ပြောင်းရောက်တဲ့ဥပမာတစ်ခုကတော့ကျုပ်ရဲ့ဆရာကြီးဥပခင်ဖြစ်တယ်အင်မတန်ဆင်းရဲတဲ့မိသားစုမှာမွေးလာတယ်။မိဘများကမူလာတန်းပညာတောင်သင်မပေးနိုင်ဘူး။အတော်တယောက်ကပညာသင်ပေးတယ်။အထက်တန်းအောင်တော့အဲ့ဒီအချိန်မှာအတော်ကသေးသွားပြီးပညာဆက်မသင်နိုင်တော့ပဲအလုရှာရတယ် ငွေစည်းရင်းမြင့်ကြီးရုံးမှာအောက်တန်းစည်းရေးအလုပ်ရတယ်အဲ့ဒီမှာအလုပ်လုပ်နေစဉ်ရန်ကုန်မြစ်တစ်ဖက်ကမှာဝိပဿနာဆရာတဦးဖြစ်တဲ့ဆရာသက်ကြီးကဆယ်ရက်တရားသင်တန်းများပေးတယ်ဆိုတာကြားတယ်နောက်သင်တန်းတစ်ခုကလည်းရဲ့အနည်းငယ်အတွင်းမှာစတော့မယ်အရင်ဘဝများကဓမ္မမျိုးစေ့ပါလာတဲ့လူတူဟာဝိပဿနာအကြောင်းကြားရင်ဘယ်လို့မှတားလို့မရဘူးအဲ့တဲ့လူကြီးများကလည်းယုံမှာအလုံများတဲ့အချိန်ဖြစ်လို့ဘယ်သူ့ကိုမှခွင့်မပေးနိုင်ဘူး။ဆရာကြီးကလည်းသွားမယ်ဆိုတော့မင်းသွားရင်အလုပ်ပြုတ်မှာပဲတဲ့။ဆရာကြီးကလည်းအလုပ်ပြုတ်ရင်ပြုတ်ပါစေဆိုပြီးသွားတယ်။ပါရမီရင့်ကျက်သူဖြစ်တဲ့အတွက်ဆယ်ရက်အတွင်းမှာပင်အင်မတန်တရားပေါက်ခဲ့တယ်။အလုပ်ပြန်လာတဲ့အခါမှာစပွဲပေါ်မှာစာအုပ်တစ်ခုတွေ့တော့အလုပ်ထုတ်ဖြစ်တဲ့စာပဲလို့ထင်ပေမဲ့ဖွင့်ကြည့်လိုက်တဲ့အခါမှာຢາດູໂຕໄປແດສາຜິດနေແດ່ດີລູပြောແດອັດຈັ່ງຕິນໂຕອ່າລົງແລະອະກູອິນພຽນຕົວຫຍັງຢາດູຕັດຈາມແດ່ລູບໍ່ສູ້ລູບໍ່ຕິໂຊແລະຢາດູຕັດຈາບາແດ່ຕິລູຍີ້ຈາແດສາລີແດ່ມາຜັດຢາແດ່ດີລູແນ່ແບບສຍາຈີອຸປະຄິນຫາໂລກີໂລກຸດຕິຍາຫນຶ່ງແຄລົງມາໂຕແຕກລະແດ່ຕຽາທະມະຫາໂລກີໂລກຸດຕິຍາຫນຶ່ງມືສະລົງໂອອຈູ້ຜິບາແດ່မြန်မာပြည်လွတ်လပ်ရေးရပြီးနောက်အစိုးရဌာနတွေမှာဗိုလ်လူမျိုး၊ကလားလူမျိုးတွေအစားမြန်မာလူမျိုးများကိုပြောင်းလဲခန့်သည်ငွေစည်းရင်းကြီးရုံးမှာမြန်မာလူမျိုးဆိုလို့ဆရာကြီးဥပခင်တဦးသာရှိသည်သူ့ကိုငွေစည်းရင်းကြီးခန့်လိုက်သည်သူကဝန်ကြီးချုပ်စီမှာဘာခွင့်တောင်းတယ်လဲဆိုတော့ဒီရုံးကအခန်းတစ်ခန်းမှာရုံးသူရုံးသားတွေကိုဝိပဿနာသင်တန်းပေးပြရစီလို့ခွင့်တောင်းတယ်ဝန်ကြီးချုပ်ကလည်းဝိပဿနာရဲ့တန်ဖိုးကိုနားလည်သူဖြစ်တဲ့အတွက်ခွင့်ပေးတယ်။လစဉ်ဆယ်ရက်သင်တန်းများပေးသည်။ယခင်ကအင်မတန်လဆာပြီးဖြစ်စည်းနေတဲ့ဌာနဟာလုံးဝပြောင်းလဲလာသည်။ဌာနတွင်မှဥပခင်ဟာအင်မတန်စီကံကြီးလို့ပါတဲ့ကြောင့်ဒါပေမဲ့စီကံကြီးရုံတစ်ခုတည်းနဲ့လူတွေကိုပြောင်းလို့မရဘူး။ဓမ္မကင်းကမြစ်ထဲသို့ဆက်ဆင်းခဲ့ကြတဲ့အတွက်ကြောင့်ပြောင်းလဲလာကြတာဖြစ်တယ်။လက်စားမှုလုံးဝမရှိတော့ဘူး။ဝန်ကြီးချုပ်ကဥပခင်ကိုနောက်ဌာနတစ်ခုဒီတစ်ခုထပ်ကင်ထိုင်းပြီးတစ်ချိန်မှာဌာန၄ခုကိုတပြန်ကြီးတာဝန်ယူရသည်။ထိုဌာနတွေအားလုံးမှာလည်းအင်မတန်ကောင်းမွန်သောအဖြစ်များရသည်။သူ့စပွဲပေါ်သို့ရောက်လာသမျှသောကိစ္စအားလုံးကိုနာယီပိုင်းအတွင်းမှာဆုံးဖြတ်ချက်များချတယ်။အနေကုန်တဲ့အခါမှာမကြည့်ရသေးတဲ့ခိုင်တွဲဆိုတာမရှိတော့ဘူး။စိတ်ဟာအင်မတန်စင်ကြယ်ကြည်လင်တဲ့အတွက်အလုလုံနိုင်တဲ့စွမ်းရည်ဟာလည်းအင်မတန်ကောင်းမွန်လာတယ်။ဘာပြဿနာပဲဖြစ်ဖြစ်ရင်းမြစ်အကြောင်းရင်းတို့တစ်ခါတည်းသွားပြီးဆုံးဖြတ်ချက်ချတဲ့အတွက်မှန်ကန်သောဆုံးဖြတ်ချက်ဖြစ်တယ်။အသက်55နှစ်မှာတင်ဆင်ယူခွင့်မပေးတဲ့အတွက်ဆက်လက်အလုလုံလာလိုက်တာ69နှစ်ကြာမှပဲတင်ဆင်ယူခွင့်ရတော့တယ်ဌာနတွေပိုတာဝန်ယူရပေမဲ့လည်းလကအဖို့လုံးဝမယူခဲ့ဘူးအစိုးရဌာနတွေမပြည့်စုံလို့ရှိရင်အစိုးရရောပြည်သူပြည်သားတွေပါအတွက်အကျိုးရှိတယ်ဆိုတဲ့လူအများကိုကောင်းစေလိုတဲ့စိတ်နဲ့သာလုပ်ကင်ခဲ့တာဖြစ်တယ်ဆရာကြီးဥပကင်ဦးရီတာအလုပ်လုပ်နိုင်စွမ်းတိုးပွားလာတာမဟုတ်ပါဘူးများစွာသောသင်တန်းသူသင်တန်းသားများလည်းဒီလိုပဲဖြစ်တယ်ဆိုတာစာရေးကြတယ်စိတ်ဟာအင်မတန်ညီမျှနေတဲ့အတွက်ဖြစ်တယ်ကျုပ်ကိုယ်တိုင်လည်းတရားဓမ္မနဲ့တွေ့ပြီးနောက်မှာမိသားစုတာဝန်စီးပွားရှာတဲ့တာဝန်ဆက်ယုံပတ်ဝန်းကျင်အတိုင်းအဝိုင်းမှာရှိတဲ့လူမှုရေးတာဝန်များစသဖြင့်လောကန်ဆောင်ရွက်တဲ့အခါမှာအလုပ်လုပ်နိုင်စွမ်းများစွာတိုးတက်လာတာကိုတွေ့ရတယ်။ကျုပ်ရဲ့စီးပွားရေးများကိုအစိုးရကပြည်သူပိုင်တင်လိုက်တဲ့အခါမှလည်းတရားဓမ္မရဲ့အင်အားအပြည့်အဝနဲ့အပြုံးမပြတ်နေနိုင်ခဲ့တယ်။စိတ်ဟာအင်မတန်ညီမျှနေတယ်။ဒါကြောင့်ဝိပဿနာကိုမှန်ကန်စွာအားထုတ်တဲ့လူတိုင်းဟာဒီလိုအကျိုးခံစားရမယ်။ဒါကြောင့်မနက်တနာရီညတနာရီထိုင်တာဟာအချိန်ဖြုန်းတာမဟုတ်ပဲအချိန်ကိုကောင်းစွာအသုံးချရတာဖြစ်တယ်။ညအိပ်ရာဝင်တဲ့အခါမှလည်းအနည်းဆုံး5မိနစ်မျက်စိနှိပ်ပြီးခံစားမှုဝေဒနာများကိုမှတ်ရင်းနဲ့အိပ်ပျော်သွားရမယ်။နိုးလာတဲ့အခါမှလည်း5မိနစ်အနည်းဆက်မှတ်ပြီးမှထပါ နောက်ကိုနေတဲ့အရာမှာတရားဝိပဿနာအားထုတ်သူများရှိရင်အားလုံးစုပြီးတပတ်ကိုတစ်ခါတနာရီတရားထိုင်ပါ။ကိုကတပတ်လုံးအကြောင်းမျိုးမျိုးကြောင့်စိတ်ဟာကနာမငြိမ်ဖြစ်ပြီးတရားအားထုတ်ရတာဟာချောချောမွေ့မွေ့မရှိသည့်တိုင်အောင်ဓမ္မမိတ်ဆွေများနဲ့စုစုပြီးတရားထိုင်လိုက်တဲ့အခါမှာတခြားကိုယ့်တဲ့ပိုးပြီးတရားပေါက်တဲ့သူစီကကောင်းသောတုံ့ခံမှုလှိုင်းများကိုရရှိခံစားရမယ်။ဒါဟာကိုယ့်အတွက်အထောက်အကူဖြစ်ပါလေ။တစ်နှစ်မှတစ်ခါ10ရက်တရားသင်္ကန်းတက်ဖို့လိုတယ်။ရိတ်ပါဘူးမလာနိုင်လဲ။ကိုယ့်ဘာသာကိုယ်အိမ်မှာ10ရက်တရားပါဝင်လို့ရတယ်။ဒီရိတ်သမားလုပ်ရတဲ့အစီအစဉ်အချိန်စရာအတိုင်းထိုင်ုံပဲကိုယ့်ရဲ့ဆရာကိုကြိုပြောထားရင်ကောင်းပါတယ်ဒါမှဆရာကကိုယ့်စီကိုမေတ္တာပို့ပေးခြင်းဖြင့်ကိုတရားထိုင်တဲ့နေရာမှာအထောက်အကူရပါတယ်ဆရာကိုမပြောဖြစ်လဲအကြောင်းမဟုတ်ဘူးကိုကတရားဓမ္မကိုတေချာအားထုတ်ရင်တဘာဝသဘောတရားအရာဓမ္မအင်အားများကကူညီမှာပဲအချင်းဆက်ကမရွေးစိတ်ဟာတုံ့ခံမှုလှိုင်းတစ်မျိုးမဟုတ်တစ်မျိုးအမြဲဖြစ်ပေါ်စေတယ်။များသောအားဖြင့်လောဘဒေါသအစရှိသောယုံညံ့သောတုံ့ခံမှုများကိုဖြစ်ပေါ်စေသည်။အဲ့တော့ဘာတုံ့ခံမှုမျိုးကိုပဲဖြစ်ဖြစ်ဖြစ်ပေါ်စေတဲ့အခါမှာဥပမာဒေါသတုံ့ခံမှုကိုဖြစ်ပေါ်စေပါကရင်းတို့သည်မိမိ၏ပတ်ဝန်းကျင်လေးထုထဲမှာရှိနေတဲ့အလားတူဒေါသတုံ့ခံမှုများစကြဝဠာတစ်ခုလုံးမှာရှိနေတဲ့အလားတူဒေါသတုံ့ခံမှုများနဲ့ရေဒီယိုအသံဖမ်းလိုက်တဲ့ကဲ့သို့ဆက်သွယ်သွားသည်ဒေါသတုံ့ခံမှုများကမိမိရဲ့ဒေါသတုံ့ခံမှုကိုစတင်အထောက်အကူပြုတဲ့အတွက်မိမိဟာပိုပြီးဒေါသထွက်လာတယ်ထို့နည်းတူပဲတဏှာကင်းသောအဝိဇ္ဇာကင်းသောတုံ့ခံမှုလှိုင်းများဖို့ဖြစ်ပေါ်စေပါကထိုတုံ့ခံမှုလှိုင်းများသည်ပတ်ဝန်းကျင်လေးထုတွင်ရှိနေသောယခင်ကရှိခဲ့သောသူတော်ကောင်းအရိယာပုဂ္ဂိုလ်များ၏တုံ့ခံမှုများယခုရှိနေသောသူတော်ကောင်းအရိယာများ၏တုံ့ခံမှုများဖြင့်ဆက်သွယ်မိပြီးယင်းတို့၏ကူညီထောက်ပံ့မှုကိုရရှိသည်ဒါဟာသဘာဝသဘောတရားပဲကိုယ်ပါကကိုအိမ်မှာ10ရက်တရားပါဝင်တဲ့အခါမှာလဲယရဏ3ပါးကိုစီးကပ်ပါ10ပါးသီလခိုင်လုံအောင်ထိန်းပြီးကောင်းစွာကျင့်ကြံအားထုတ်ပါကိုယ်ကိုတမင်းချက်ကျွေးမဲ့သူတူဦးရှိဖို့လိုတယ်ဒါကလွဲရင်ဒီ10ရက်မှာကျန်တာတွေအားလုံးနဲ့အဆက်အသွယ်ဖြတ်ပြီးတရားအားထုတ်ရုံနဲ့တနည်းကိုအနည်းဆုံး10ရက်တရားပါဝင်တဲ့နယ်အိမ်မှာလဲမနေ့တနားကြီးညတနားကြီးအိယာဝင်မှာ5မိနစ်အိယာမထမိမှာ5မိနစ်တရားမှတ်ပါနေ့စဉ်အိမ်တော်ရှင်တူအနေနဲ့အိမ်အလုပ်တော်၎င်းရုံးအလုပ်တော်၎င်းလုပ်တဲ့အခါမှာမစခင်အာနာပါနခဏမှတ်လိုက်ပါပြီးရင်တော့ကိုယ်လုံးကြိုင်စရာရှိတာကိုညာနှုံးပြေအာယုံစိုက်ပြီးလုပ်ပါဒါမှလောကီကိစ္စများမှာကောင်းမွန်သောအဖြစ်များရမယ်။အလုလုပြီးလို့အားတယ်ဆိုတာနဲ့မျက်စိဖွင့်လျက်နဲ့ပင်စိတ်ဟာအတွင်းဘက်ကိုကြည့်ပြီးအနှိမ့်ဆရှုမှတ်နေပါ။ဒီနေ့ရမှာတူကိုစောင့်နေရတဲ့အခါမျိုးမှာလဲစောင့်နေရတဲ့အတွက်စိတ်တူနေတဲ့အစားအနှိမ့်ဆတာရှုပါ။ကိုယ်အိမ်မှာကိုယ်တရားထိုင်ရင်တော့မျက်စီအမြဲမှတ်ရမယ်။ဒါပေမဲ့အပြင်လောကထဲမှာတခြားလူတွေရှိမှတော့မျက်လုံးဖွင့်လျက်သာရှုမှတ်ပါ။မျက်လုံးမေ့ပြီးလူပုံလဲမှာတရားရှုမှတ်နေရင်ကြွားဝါနေတယ်လို့ဖြစ်သွားမယ်။ပြီးတော့ဘဝလဲမြင့်သွားနိုင်တယ်။တရားဓမ္မဟာတည်ခင်းပြပါဖို့မဟုတ်ဘူး။ဘာသာရေးကိုအကြောင်းပြုပြီးလူရှိသူရှိမှစိတ်ပတိစိတ်တာမျိုးအမျိုးမျိုးဝတ်စားစီရင်တာမျိုးဟာတရားဓမ္မမရှိတဲ့လူတွေရဲ့အပြုအမူဖြစ်တယ်။နေ့စဉ်မနေ့တနေ့ညတနေ့ထိုင်တဲ့အခါမှာအာနာပါနကိုလိုအပ်တယ်လို့အသုံးချပါ။စ စိတ်ဟာမပြင်းမြင်ဖြစ်နေလျင်တော်၎င်းထုံတိုင်းနေလျင်တော်၎င်းအာနာပါနနှင့်စပါစိတ်ကတည်ငြိမ်လန်းဆန်းလာပြီဆိုမှဝိပဿနာစပါဝိပဿနာရှုနေရင်စိတ်ကပြန့်လွင့်သွားလျင်တော်၎င်းခန္ဓာမငြိမ်ဖြစ်ပေါ်လာလျင်တော်၎င်းအာနာပါနကိုပြန်သုံးပါလိုအပ်သလောက်သုံးပါဝိပဿနာအားထုတ်တဲ့အခါမှလည်းဒီခံစားမှုဝေဒနာတွေအပေါ်မှာလုံးဝတုန့်ပြန်မှုမရှိပါစေနဲ့ဒုက္ခဝေဒနာများစီးဆင်းရင်လည်းဝမ်းသာစရာမလိုဘူးဒုက္ခဝေဒနာများခံစားရရင်လည်းစိတ်ဓာတ်ကျစရာမလိုဘူးဒီလိုဖြစ်နေရင်ဒါဟာဝိပဿနာမဟုတ်ဘူးဝိပဿနာဟာဒီတဏှာများမှကင်းလွတ်ရန်ဖြစ်တယ်ဘယ်လိုခံစားမှုဝေဒနာမျိုးနဲ့ပဲဖြစ်ဖြစ်ဥပ္ပခာပြုနိုင်တဲ့စွမ်းရည်ကိုထူထောင်ရမယ်ခန္ဓာ၅ပါးပေါင်းအတွင်းမှာတွေ့ကြုံခံစားရသမျှဟာအနိစ္စသဘောဆောင်တယ်ဆိုတာနားလည်ရမယ်ဒီဝေဒနာများကိုရှုမှတ်တာဟာလဲစိတ်ရုပ်သဖွယ်မဖြစ်စေရဘူးကိုယ်ပေါ်မှာအကွက်ချမှတ်နေတဲ့အခါမှာမြန်မြန်ရွှေ့တဲ့အခါရွှေ့ပါနှီးနှီးရွှေ့တဲ့အခါရွှေ့ပါဖြစ်ပေါ်နေတာမှန်သမျှကိုအစမပြတ်သိနေဖို့ပဲလိုတယ်ပြီးရင်ဥပ္ပခာနဲ့ရှုရမယ်ဒါကိုမျက်ခြေမပြတ်ဖို့လိုတယ်နောက်မို့ဆိုရင်ညမနဲ့တနာရီထိုင်တာဟာလဲဘာတုတ်တက်မှုမှမရှိပဲဘာသာရေးအလစ်အကျင့်အခမ်းအနားတစ်ခုသာဖြစ်လာမယ်ကိုယ့်ကိုယ်ကိုအမြဲသုံးသပ်နေရမယ်နေ့စဉ်ဘဝမှာငါရဲ့အလုပ်အကိုင်အဖြစ်အမူများဟာပုံမူကောင်းမွန်လာရဲ့လားဆိုတာကိုကြည့်ရမယ်ဒီလိုမဖြစ်လာလို့ရှိရင်ဈေးကပဲမကောင်းလို့လားဈေးကိုပဲတေချာမတောက်လို့လားတစ်ခုခုပဲဈေးကတော့ကောင်းတာတေကြတယ်ညာစွာသောလူများအကျိုးရရှိကြတဲ့အတွက်ဖြစ်တယ်ဈေးကိုတေချာမတောက်တာဆိုရင်ကိုယ့်ရဲ့ဆရာထံမှာမရှင်းတာမင်းများပါဖြည်းဖြည်းနဲ့မှန်မှန်တော့တိုးတက်မှုရှိနေရမယ်အကျိုးဟာဒီဘဝမှာတင်ခံစားရမယ်ပျော်ရွှင်သောသဟဇာတမျှသောဘဝမျိုးဖြစ်လာရမယ်ပြီးခဲ့တဲ့10ရက်မှရရှိခဲ့တာဟာတန်ဖိုးမဖြတ်နိုင်သောယန္တနာတစ်ခုဖြစ်သည်ကြောက်ခဲသဖွယ်မလွင့်ဖြစ်လိုက်ပါနဲ့ဒီယန္တနာကိုယူထားပြီးပွားများပါနောက်ပုံပြင်လေးတစ်ခုပြောလိုက်ရအောင်မယ်အင်းတိအိမ်မှာအဖိုးကြီးအဖွားကြီးလည်းဟာသား၄ယောက်ထွေးမ၄ယောက်နဲ့အတူနေတယ်အဖွားကြီးကတိအိမ်လုံးမှာတော့ကင်ဖြစ်တယ်အဖွားကြီးကွယ်လွန်သွားတဲ့အခါမှာဒီတော့တွေကိုပဲထွေးမနဲ့ထဲအားရမယ်ဆိုတာမသိတော့အဖိုးကြီးကထွေးမ၄ယောက်ကိုစမ်းမယ်ဆိုတဲ့သဘောနဲ့တယောက်ကိုစပနာ၅ဆီစီပေးတယ်ဒါကိုတေချာစွာထိမ့်သိမ့်ကြပါလို့ပြောပြီးလေးနှစ်အိမ်ကထွက်သွားတယ်ထွေးမနံပါတ်1ကတော့အဖိုးကြီးကတော့ကျွန်တော်ဘူးဒီစပနာ90ကိုလေးနှစ်လုံးလုံးတင်းထားဖို့ဟာအလုပ်ပို့လိုက်တာထွင်းပလိုက်မယ်သူပြန်လာရင်နောက်စပနာ9ကိုယူပြီးပေးလိုက်ရုံပဲဆိုပြီးထွင်းပလိုက်တယ်ထွေးမနံပါတ်1ကတော့ဒီစပနာ90ဟာတကိုးရှိမှာပဲလေးနှစ်နေလို့ပြန်လာရင်ငါကိုစားခိုင်းမှာပဲလေးနှစ်စောင့်မနေပဲအခုပဲစားလိုက်ရင်ငါအခုပဲတကူးရှိလာမှာပဲသူပြန်လာရင်တခြားစပနာ90ယူပေးလိုက်မယ်ဆိုပြီးစားလိုက်တယ်ချွေးမနံပါတ်3ကတော့ဒီတော်ရဲတွေကိုလူချင်းနဲ့စိတ်တိတ်ကျင်းပြတယ်ဒါကြောင့်ဒီစပနာ90ကိုငါကောင်းစွာချီးကျူးဆောင်ရှောက်မယ်ဆိုပြီးဘုရားရှင်နတ်ရှင်ပေါ်မှာတင်ပြီးသေချာသိမ်းထားတယ်ချွေးမနံပါတ်4ကတော့အိမ်နောက်ခရစ်ယာန်ထဲမှာဒီစပနာ90ကိုစိုက်ပျိုးတယ်။ပေါက်လာသမျှသောစပနာတွေအားလုံးကိုပြန်စိုက်တယ်။ဒီလိုနဲ့ပဲတစ်နှစ်ပြီးတစ်နှစ်ပွားများလာတယ်။အဖိုးကြီးပြန်လာတဲ့အခါမှာချွေးမနံပါတ်4အတွက်အင်မတန်ပျော်ရွှင်ရသည်။အခုဒီအဖိုးကြီးလဲသင်တို့ကိုဓမ္မမျိုးစေ90စီပေးလိုက်ပြီ။ဒါကိုပွားများပါ။တော်တွေဟာလည်းသင်တို့ထံမှသာရှိသည်။တရားဓမ္မကိုဆက်လက်ပွားများခြင်းဖြင့်မိမိကိုယ်တွင်၌ရှိသော နတ်ပြည်တကားဝါကိုကိုကိုတိုင်ဖွင့်ပါ။မိမိကိုယ်တွင်၌ရှိသောပြမပြည်တကားဝါကိုကိုကိုတိုင်ဖွင့်ပါ။မိမိကိုယ်တွင်၌ရှိသောနိဗ္ဗာန်တကားဝါကိုကိုကိုတိုင်ဖွင့်ပါ။ဒီယရနာကိုကောင်းစွာအသုံးချပါ။ဒီဘဝကိုကောင်းမွန်အောင်မြင်သောနေရာကျွမ်းနတ်သောဘဝဖြစ်အောင်လုပ်ပါ။ဒါကလည်းတရားဓမ္မကိုထူထောင်မှတ်သားလျှင်နေရာကျွမ်းနတ်တဲ့ဘဝဖြစ်မယ်။တခုပြောဖို့ကြံသေးတာကတော့ဒုံသားစင်လာတခုအကြောင်းပါပဲ။ကျုပ်လည်းဒီ10ရက်လုံးလုံးဘာသာရေးဒုံသားစင်လာအခမ်းအနားများကိုရှုံ့ချခဲ့ပေမဲ့ဒီဒုံသားစင်လာလေးတခုကိုတော့ကျုပ်အင်မတန်နှစ်သက်တယ်။ကျုပ်တို့ကဘာယုံကြည်သလဲဆိုရင်ဆရာတူဦးထံကအသိပညာနည်းနာတခုခုတက်သိထားပြီဆိုရင်ထိုဆရာကိုအခကျင်းမွေမပေးရင်ဒီနည်းဟာကိုယ့်အတွက်အကျိုးမဖြစ်ဘူးတဲ့။ကျုပ်ကဒီအယူကိုသိသဘောကျတယ်။သင်တို့သင်္นานတက်ပြီလို့အလူငွေထည့်ကြတဲ့အခါမှာဒီအလူငွေဟာနောက်လာမဲ့သင်္นานသူသင်္นานသားများအတွက်သာဖြစ်သည်။အဲ့တော့ဆရာလုပ်တဲ့လူကဘာရသလဲ။ကျုပ်လိုဆရာဝဝကြီးကပွဲတော်ကြီးကြီးလူတယ်။အဲ့တော့ဘာပွဲတော်လဲ။မင်းမြတနာဤစီတရားထိုင်ပြီးမှမေတ္တာဘာဝနာပွားတဲ့အခါမှာဆရာကိုတတိယဖို့ပါပဲအထူးတတိယလည်းအကြောင်းမဟုတ်ပါဘူးကျုပ်ဟာတရားတွေထဲမှာတူဥပါဝင်ဖြစ်တယ်တရားတွေအားလုံးကိုမေတ္တာပို့ရင်ကျုပ်လည်းပါသွားတာပါပဲသင်တို့ရဲ့မေတ္တာတုံ့ခံမှုများဟာကျုပ်အတွက်နှင်းစဉ်ပွဲတော်ကြီးဖြစ်တယ်မနေ့တခါညတခါတနာရီတိုင်းပြီးပွဲတော်မဆက်ကပ်လို့ရှိရင်မတိုးတက်ဖဲနေမယ်ဓမ္မကိုဆက်လက်ပွားများပါဓမ္မဟာတန်ဖိုးမဖြတ်နိုင်ပါဘူးဒီဓမ္မသင်္ဍန်အပြည့်မတက်ခင်မေတ္တာဘာဝနာပွားရအောင်ဒီ၁၀ရက်မှာသင်တို့များစွာသောကုသိုလ်များပွားများခဲ့သည်ထိုကုသိုလ်ကောင်းမှုများကိုတတဝါအားလုံးအတွက်အမျှဝေပါတရဝအားလုံးအားအမြပေးဝေပါ၏အမြပေးဝေပါ၏အမြပေးဝေပါ၏မိမိအပေါ်၌သီးလျက်နှင့်တော်၎င်းမသိနားမလဲ၍တော်၎င်းတမင်သက်သက်ရည်ရွယ်၍တော်၎င်းမရည်ရွယ်ဘဲနဲ့တော်၎င်းကာယကံဝစီကံမနောကံတို့ဖြင့်ထိခိုက်နစ်နာဖြစ်စည်းအောင်ပြုလုံးမိခဲ့နိုင်သောသူအားလုံးကိုခွင့်လွတ်သည်ခွင့်လွတ်သည်ခွင့်လွတ်သည်မိမိသည်တခြားသောသူများအပေါ်၌သီလရနှင့်တော်၎င်းမသိနားမလည်၍တော်၎င်းတမင်သက်သက်ရည်ရွယ်၍တော်၎င်းမရည်ရွယ်ဘဲနဲ့တော်၎င်းကာယကံဝစီကံမနောကံတို့ဖြင့်ပြင်းမာမိခဲ့သည်ရှိတော်တို့သူများအားလုံးကိုဝန်ချတောင်းပန်ပါသည်တောင်းပန်ပါသည်တောင်းပန်ပါသည်အားလုံးသည်မိမိ၏မိတ်ဆွေများဖြစ်သည်မည်သူမျှမိမိယံသူမဟုတ်အားလုံးသည်မိမိ၏မိတ်ဆွေများဖြစ်သည်မည်သူမျှမိမိယံသူမဟုတ်မိမိ၏ကုသိုလ်ကောင်းမှုများကိုတရားအားလုံးအားမျှဝေပါ၏မိမိ၏ငြိမ်းချမ်းမှုကိုတရဝအားလုံးအားမျှဝေပါ၏မိမိ၏သဟဇာတမျှမှုကိုတရဝအားလုံးအားမျှဝေပါ၏မိမိ၏တရားဓမ္မကိုတရဝအားလုံးအားမျှဝေပါ၏တရဝအားလုံးပျော်ရွှင်ချမ်းမြေ့ကြပါစေတရဝအားလုံးငြိမ်းချမ်းကြပါစေတရဝအားလုံးအကျင့်တရားရရှိကြပါစေအကျူတရားရရှိကြပါစေ အကျိုးတရားရရှိကြပါစေ။ဘဝိတုတ္တပမင်္ဂလံဘဝိတုတ္တပမင်္ဂလံဘဝိတုတ္တပမင်္ဂလံသာတုသာတု